မြန်မာတပ်မတော်နဲ့ကံယိုကချင်လွတ်လပ်ရေးအဖွဲ့တို့စီးရဲပဋိပက္ခဖြစ်ပွားရာကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီးမြို့ကဘာသာရေးအတင်းမှာတင်းရှောင်နေကြတဲ့ကဆုံရွာသားတထောင်ကျော်ကိုမနက်ဖြန်မှနေရပြန်ပို့ပေးဖို့စီစဉ်နေပါတယ်။ဒေသခံတွေငြိမ်းချမ်းစွာနေထိုင်နိုင်ရေးအတွက်ကချင်ငြိမ်းချမ်းရေးအဖွဲ့အနေနဲ့အစိုးရနဲ့ကံယိုအကြားဝင်ရောက်ညှိနှိုင်းဖို့လှုံ့ဆော်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်။
ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီးခရိယံတင်းတော်တွေမှာတင်းချောင်နေရတဲ့ကဆုတ်ကြီးရွာသားတထောင်ကျော်ဟာမနေ့ဖာမှာနေရပြန်ဖို့စီစဉ်နေစေလို့အတင်းတော်တာဝန်ရှိသူတို့ဖြစ်တဲ့ဆရာတော်မတ်ကပြောပါတယ
်။မနေ့ဖန်ပြန်ဖို့တော့လုပ်ထားတဲ့ရွာပြန်နေဖို့အရေးကြီးတယ်ဆိုမှဒီ PCG အဖွဲ့ကမြတ်ဆက်တော့အစိုးရစစ်ကားရဲ့ CIA CIA အဖွဲ့စီရဲ့ဒီလိုချားကနေဒီနိုင်ဆောင်ရွက်ပြတာကြီးအလုံးအစင်ပြေလို့သူကပြန်ဖို့အတွက်လုပ်နေကြတာပါ။အခုကျွန်တော်တို့ကားစီစီနေတာပဲရှိတယ်မနေ့ဖန်သွားဖို့အတွက်အားလုံးဒီရေတောင်ကျော်ဒီမှာအခုဒီများပုံချီအော်ကနေအလူရှိတွေကနေလာလူထားတဲ့ပစ္စည်းတွေရောဆိုရင်ကျွန်တော်တို့ကားအစီးတရာလောက်တဲ့မှာအဆင်ပြေနေခြင်းနဲ့
ပြီးကြတဲ့ဩဂုတ်လ17ရက်နေ့တုန်းက KIA တိုင်းရင်းစစ်တပ်ထိန်းချုပ်မှုအောက်မှာရှိနေတဲ့ကဆုတ်ရွာသွင်းကိုတပ်မတော်ဘက်ကဝင်ရောက်ပစ်ခတ်တိုက်ခိုက်မှုကြောင့်နမ်မတိခရိယာတင်းတော်နဲ့ကက်သလစ်ကျောင်းတွေမှာဆစ်ဆောင်လာကြတာဒီကနေ့ပါဆို10ရက်ပြည့်ခဲ့ပြီဖြစ်ပါတယ်အခုလိုဆစ်ဆောင်ရွာသားတွေနေရက်ကိုအိတ်ချမ်းစွာပြန်နိုင်ရေးနဲ့ရှေ့ဆက်နေထိုင်ရေးအတွက်ကချင်ငင်းချမ်းရေးအဖွဲ့အနေနဲ့အစိုးရနဲ့ KIO ကြားညှိနှိုင်းသွားမယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးလမိုင်ကွန်ကြာကပြောပါတယ
်။ကျွန်တော်တို့လူ့အဖွဲ့ကိုကျွန်တော်ညှိနှိုင်းနေဖြစ်တယ်။ KIO အဖွဲ့ဒီ level သူတိုင်းနေရမှာနေပြီးတော့မှာဆရာတော်ကတည်းကဆုံးဆောင်ကျင်းပြီးတော့မှာဟောလာကျွန်တော်တို့လည်းသူတို့ညှိနှိုင်းဖို့တက်ကြည့်နေရှိတယ်ဗျ။အဲနောက်ပြီးဒီကကလည်းအစိုးရအဖွဲ့တွေ level သူတို့ရွာသားတွေရှိတဲ့နေရာမှာစစ်ကြောင်းတွေနေနေဒီတော့ရောက်ဖို့တော့လေအဲ့ဒါလေကျွန်တော်တို့ဆက်လက်ပြီးတော့မှကျင်းပနေအစိုးရနဲ့ပတ်သက်ပြန်ညှိနှိုင်းဆွေးနွေးပေးတာရှိတယ
်ဗျ။စစ်ဘေးရှောင်တွေနေနဲ့ဒေတာရင်းကိုအေးချမ်းစွာပြန်နိုင်ပြီဆိုပေမဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့နဲ့ကင်းကင်းရှင်းရှင်းနေတိုင်းဖို့ပြီးခဲ့တဲ့ဩဂုတ်လ16ရက်နေ့ကစစ်ဘေးရှောင်တွေကချင်ဘာသာရေးအသင်းတော်တွေနဲ့တွေ့ဆုံမှုမှာမိုးကောင်းတဲ့စစ်စင်ရေးကိုကဲမှုဌာနချုပ်စကကမှုပူမှုကြီးကျော်ခိုင်ထွန်းကနေပြောဆိုမှုတွေလည်းရှိနေပါတယ်။ဒေသခံရွာသားတွေအနေနဲ့ငင်းချမ်းရေးအတွက်အာမခံချက်ဘယ်လိုရှိလာမလဲဆိုတာမသိရှိသေးပေမဲ့ငင်းချမ်းရေးကိုလူချင်တယ်လို့စစ်ဆောင်ရွာသားတို့ကပြောပါတယ
်။ရွာသားပြောအနေနဲ့ကကျွန်တော်တို့အနေနဲ့ထားရရွာမှာတော့ကိုပြီးငင်းချမ်းတဲ့ရွာဖြစ်နေချင်တော့ငင်းချမ်းရေးလူချင်တဲ့ကျွန်တော်တို့က
ရွာပြန်စစ်ဆောင်ရွာသားတွေရဲ့ဘေးကင်းလုံခြုံမှုအတွက်ကချင်ပါရာရေးတင်းတော်ခေါင်းဆောင်တွေကချင်ငင်းချမ်းရေးအကျိုးဆောင်ဖွဲ့တွေကနေကချင်ပြည်နယ်အစိုးရအပါအဝင်တပ်မတော်နဲ့ဆက်လက်ညှိနှိုင်းသွားမှာဖြစ်ပါတယ်။လက်ရှိမှာဆစ်ဆောင်ရွာသားတွေကိုကူညီပေးဖို့ဖကကချင်းလူမှုဖွံ့ဖြိုးရေးအဖွဲ့ကပြည်စည်းတင်ဆောင်လာတဲ့ကားတွေကိုကာမိုင်းကိတ်မှာတမတော်ဘက်ကနေပြီးခဲ့တဲ့ဂျာရာပရင်းနေ့မှာတားဆီးခဲ့ပါတယ်။လက်ရှိထင်းထင်းထားတဲ့ကားလီစီးကိုပြန်လည်ပေးအပ်ဖို့ကချင်းပြည်နယ်စိုးရကိုတောင်းဆိုသွားမှာဖြစ်တယ်လို့ဆစ်ဆောင်တွေအတွက်ကားလီစီးစာပစ္စည်းတွေကိုနမ်မတိဆစ်ဆောင်စခန်းကိုပေးအပ်ကူညီခဲ့ပြီလို့ကချင်းလူမှုဖွံ့ဖြိုးရေးအဖွဲ့ဥက္ကဋ္ဌဦးလမောင်လတ်တောင်ကပြောပါတယ်။
ကျွန်တော်တို့ရဲ့ကားလေးစီးနဲ့အဲ့မှာပါတဲ့ပစ္စည်းပစ္စည်းအလုံးကျွတ်ဟိုအေးယူထားပါတယ်ဟုတ်ကဲ့သူတို့တင်ထားပါတယ်အဲ့ဒါကိုဒီပြင်းနေမှာပဲသွားရှင်းပေါ့ကျွန်တော်တို့ကဟိုလေးစီးကြံတဲ့ခါကျတော့အဲ့လေးစီးမှာရှိတဲ့ပစ္စည်းကိုကျတော့အခုစစ်ချောင်းစကောင်းကိုမနေ့ကပြေးပြီးပါပြီအခုလောဆယ်အခုကျွန်တော်တို့လည်းအခုနမ်မတိမှာပဲပေါ့လေ
လက်ရှိကချင်ပြည်နယ်သွဲမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့တို့ကြားစစ်ရေးသိမ်းမှနေဆဲချင်းနေမှာဖြစ်နေတယ်လို့KIU ဘက်ကလည်းမိုးကောင်းမြင့်ကျင်းသာတနိုင်းလမ်းကြောင်းပေါ်မှာရှိတဲ့ KIA တိုင်းရင်းစစ်တပ်ထင်းချုံနေမြေတွင်းကနန်းခမ်းချောင်းယူလျှောက်မှခမော့ချောင်းဖော်ကြံကုန်းသည့်ဖော်ကြံကုန်းမှနမ်မတိချောင်းရှန်ခတ်ချောင်းပြားမိုင်စော်ခဲပြီတောင်တောင်သည့်လက်ဆောက်ချောင်းရီတောင်ချောင်းဝရောင်တောင်တာယူရန်ကြောင်တော့ရှာလန်ခဲဖုံးအင်ချောင်းသည့်နေမြေကိုသွာလာခွေနဲ့တိခုတ်တန်းကားရှာဖွေဖွေကိုဩဂုတ်လ18ရက်နေ့ရက်စွဲနဲ့တားမြစ်နေမြေဖြစ်ကြေညာထားပါတယ်KIO နဲ့မြန်မာတပ်မတော်တို့ဟာ2013ခုနှစ်ကစပြီးတော့တကြောပြန်စစ်ရေးသင်းမာလာတာဖြစ်ပြီး NCA ပြည်ရစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူ
းစစ်ဘေးဒုက္ခသည်တွေအတွက်အကူအညီတွေတည်လာတဲ့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကကားရီတားမြစ်အရေးယူခံရတာနဲ့ပတ်သက်လို့တော့တမရကာကွယ်ရေးဦးစီးချုပ်ရုံးကနေအခုညနေပိုင်းမှာပဲကြေညာချက်ထုတ်ပါတယ်ဖန်စီခံထားရတဲ့ကားရီထက်ကလေးစင်ဟာတရားမဝင်လှိုင်စင်မဲ့ယင်ဖြစ်ပြီးအဲ့ဒီဘက်ကအထောက်ပံ့အကူအညီတွေကိုအစားထိုးမော်တော်ယာဉ်တွေနဲ့တည်ဆောင်ဖို့စီစဉ်ပေးတာကိုလက်မခံခဲ့ကြဘူးလို့ဖော်ပြပါတယ်ဩဂုတ်လ18ရက်နေ့နေ့လယ်ပိုင်းကလူ30ဦးလိုက်ပါလာတဲ့မော်တော်ယာဉ်၈စီးပါယာဉ်တန်းကိုမြို့နယ်အထွေထွေအုပ်ချုပ်ရေးအဖွဲ့နဲ့တပ်မတော်တို့ပူရဲစစ်ဆေးရာမှာမော်တော်ယာဉ်၄စင်းဟာလိုင်စင်မဲ့ဖြစ်နေတာကိုစစ်ဆေးတွေ့ခဲ့တာလို့ဆိုပါတယ်ဒီကိစ္စကိုဥရီနဲ့အညီအရေးယူဆောင်ရွက်မှာဖြစ်ပြီးထောက်ပံ့ရေး PC တွေကတော့ကချင်ပြည်နယ်အစိုးရအစီအစဉ်နဲ့ဆက်လက်ပို့ဆောင်နိုင်ဖို့စီမံဆောင်ရွက်နေတယ်လို့တပ်မတော်ကာကွယ်ရေးဦးစုချုပ်ရုံးကသူ့ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်